ထိုင်းနိုင်ငံမှာအပြည်ပြည်ဆိုင်ရာအလုံသမားတွေကိုမြမရွှေပြောင်းအလုံသမားရေးဆောင်ရွက်နေတဲ့အဖွဲ့တွေစုစည်းထားတဲ့ MRPWG တွေကနေပြီးတော့မဲဆောက်မြို့မှာအခမ်းအနားလုပ်ပြီးတော့ကျင်းပခဲ့ပါတယ်။အဲ့ဒီအခမ်းအနားမှာတော့မြမပြည်မှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေကြောင့်နေဆက်မှာရွှေပြောင်းအခြေချနေထိုင်သူတွေပို့ပြီးတော့မှများလာပြီးတော့အလုံသမားအခွင့်အရေးတွေချိုးဖောက်ခံရမှုတွေရှိနေပါတယ်လို့အလုံသမားရေးဆောင်ရွက်နေသူတွေကပြောဆိုလိုက်ပါတယ်။ဒီသတင်းကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမှာအပြည်ပြည်ဆိုင်ရာအလုပ်သမားတွေကိုမြန်မာရွှေ့ပြောင်းလုပ်သမားကြီးစောင်ရွက်နေတဲ့အဖွဲ့အစည်းတွေပါဝင်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေစုပေါင်းပြီးဒီဇင်ဘာလ18ရက်နေ့ကတက်ပြီနဲ့မဲဆောက်မြို့မှာကျင်းပခဲ့တာပါ။အခုဆိုရင်တစ်နှစ်ကျော်ကြာကာလအတွင်းရွှေပြောင်းအခြေချသူတွေဟာနေဆက်မှာတွင်6000လောက်ထိတိုးလာပြီးလုံအားကပြဿနာတွေနဲ့အလုသမားအခွင့်အရေးချိုးဖောက်ခံရမှုတွေရှိနေတယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးမိုးကျော်ကအခုလိုပြောပါတယ
်။အလုသမားအခွင့်အရေးချိုးဖောက်ခံရတဲ့အခြေအနေတွေကတော့လုံအားကပြဿနာတွေရှိနေတယ်။လုပ်ငန်းကုန်တွေကနေပြီးတော့အချောင်းမဲ့အလုကနေထုတ်ပေးတာမျိုးတွေရှိတယ်။ပြီးအလုရှော့တယ်ဆိုပြီးပြောပြီးကလုပ်ရဆိုင်ထားတာမျိုးတွေရှိတယ်။ဒီနေဆက်မှာကလုံသားဥယျာဉ်များတဲ့အတွက်ကြောင့်မလို့ဒီလိုဖြစ်တယ်လို့အဲ့တော့သုံးသက်ကြတာရှိတယ်။ထိုင်းနိုင်ငံအစိုးရကတော့332ပဲတိုးပြလိုက်တယ်ဆယ်လာပိုင်းတော့။ဒါပေမဲ့တကယ်တကယ်မှာမဲဆောက်ဒေသလည်းမ332ပဲရတယ်ရှိပြောလို့ဆိုမှညီကအမှန်တည်းလောကပြဿနာပထမတစ်ချက်ရှိတယ်။လုပ်ငန်းဝင်တွေလည်းမှအလုပ်ချိန်တွေပူပြီးတော့ခိုင်းစီဆန်းတာမျိုးရှိတယ်။အဲ့တော့အစိုးရတက်မှတ်ထားတဲ့ဥပဒေရေးတွေကိုပြည်ဝါမပြတာမျိုးရှိတယ်။ဒီလိုများအစ်လောကကြီးနဲ့ပတ်သက်တာတွေဘာလို့ရတော့ပြောမိတယ်ဆိုမိတယ်ဆိုလို့ရှိရင်တဲ့ဟိုလုံငန်းရှင်ကြီးတောင်ရှိတဲ့ပုံကိုရတယ်အလောက်ကနေရဆိုင်မျိုးတွေလောက်တာမျိုးတွေတော့ရှိတယ
်အခုဆိုရင်နေဆက်ကိုရောက်လာသူတွေဟာပန်းရောင်ကတ်လို့ခေါ်တဲ့အလုလုခွင့်လက်မှတ်တွေလုတ်ထားပြီးအစိုးရကသတ်မှတ်ထားတဲ့ဥပဒေပါလုံအားကတွေမခံစားရဘူးလို့လည်းဆိုပါတယ်ဥပဒေပါအခွင့်အရေးနဲ့ပတ်သက်လို့တောင်းဆိုမယ်ဆိုရင်အလောက်ကနေထုတ်ပြစ်ခံရတာအလုလုခွင့်နဲ့ပတ်သက်လို့ပယ်ဖျက်လိုက်တာတက်တမ်းမတိုးပေးတာတွေကိုရင်ဆိုင်နေရတာကြောင့်အချိန်မရွေးတရားမဝင်လုပ်သားတွေဖြစ်ကုန်ကြတယ်လို့လည်းဦးမိုးကျော်ကပြောပါတယ်
။လူသမားလက်မှတ်ကသူ့တတိယနာမည်နဲ့နာမည်ခံပြီးလောရတာဖြစ်တဲ့အတွက်ကြောင့်အဲ့တတိယကသူ့လူမှုတော်ဆိုရင်အလိုလိုလူသမားကသူ့တက်တူးနေတဲ့ခါလာမှာအဲ့လူရှင်တက်တူးမပြီးတော့ဘူးဆိုရင်သူ့မှာနဝဲရှင်အသိရှာရတဲ့ဝင်ဝင်ရှိတဲ့ခါပုံကျစရိတ်ကြီးတော့မြန်မာရဲ့အတွက်ကြောင့်မလို့တရားဝင်လူသမားတွေတရားမဝင်လူသမားတွေဖြစ်သွားတဲ့အခြေအနေမျိုးကြီးရှိလာတယ်
အခုဆိုရင်စောက်လုပ်ရေးစိုက်ပျိုးရေးအထယ်ကျုပ်စတဲ့လုပ်ငန်းတွေမှာအလုပ်လုပ်ချင်သူတွေများနေတဲ့အတွက်တချို့နေရာတွေမှာဆိုရင်တစ်နှစ်လောက်အားကဟာဘတ်ငွေ130ကနေ200ကျားလောက်ပဲရရှိကြတယ်လို့လဲဆိုပါတယ်ဥပဒေပါအခွင့်အရေးတိုင်ရရှိဖို့ကလည်းတချို့လဲလက်မှတ်အထောက်အထားတွေရှိပေမဲ့တချို့ကတော့လက်မှတ်အထောက်အထားတွေမရှိတာကြောင့်ပို့ပြီးတော့ခက်ခဲနေတယ်လို့လဲဆိုပါတယ်အလုပ်သမားရေးဆောင်ရွက်နေသူတွေကတော့ဒါဟာမြမနိုင်ငံရေးအခြေအနေတွေကြောင့်ထိုင်းနယ်ဇက်တွေမှာရွှေပြောင်းအခြေချသူတွေများလာပြီးအလုပ်လိုအပ်ချက်ရှိသူတွေများနေတာကြောင့်ဒီပြဿနာတွေဖြစ်လာရတယ်လို့လဲသုံးသပ်ကြပါတယ်ရှင်